အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်အောင်စိုးရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားကိုကာကွယ်တဲ့တစ်ချိန်တည်းမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုမြင့်တင်ဖို့ရည်ရွယ်တဲ့အမျိုးသားလုံခြုံရေးဆိုင်ရာသမ္မတညွှန်ကြားချက်စာချုပ်လွှာဖို့သမ္မတဒေါ်နယ်ထရမ့်ကမကြာခင်ကပဲလက်မှတ်ရေးထိုးခဲ့ပါတယ်။အထူးသဖြင့်တရုတ်ပြည်သူသမ္မတနိုင်ငံလူရန်ပတ်နိုင်ငံတွေရဲ့ချင်းချောက်မှုတွေကနေကာကွယ်ဖို့ဖြစ်ပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုကြိုးစားရာဟာအမေရိကန်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အလုပ်ကိုင်တစ်တွေဖန်တီးဖို့နဲ့စံပယ်တီထွင်မှုတွေအတွက်အရေးကြီးပါတယ်။ဒါကြောင့်အခုစာချုပ်လွှာကနေမဟာမိတ်လက်တွဲပဲနိုင်ငံတွေအနေနဲ့ပုံမှန်ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ရမှာလွယ်ကူမြန်ဆန်အောင်ဆောင်ရွက်ပေးနိုင်မှာဖြစ်တယ်လို့ရင်းနှီးမြှုပ်နှံသူတွေအနေနဲ့လုပ်ငန်းနယ်ပယ်တချို့မှာတော့အမေရိကန်ရဲ့နိုင်ငံသားရန်ဘက်တွေနဲ့ပူးပေါင်းလှုပ်ဆောင်တာကိုတားမြစ်ထားမှာဖြစ်ပါတယ်။ဒေါ်လာတန်တထောင်ထက်ရင်းနှီးမြှုပ်နှံမှုတွေအတွက်ကိုတော့သဘာဝပတ်ဝန်းကျင်ဆိုင်ရာပြန်လည်သုံးသပ်မှုတွေအများဆုံးရရှိအောင်လုပ်ပေးမယ်လို့လည်းသမ္မတထရမ့်ကသတိပြုထားပါတယ်။အမေရိကန်ရဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုင်ရာကော်မတီ CFRUS အနေနဲ့ဤပညာနဲ့အရေးပါတဲ့အခြေခံအဆောက်အအုံတည်ဆောက်မှု၊ကျန်းမာရေး၊စိုက်ပျိုးရေး၊စွမ်းအင်၊ကုန်ကြမ်းပစ္စည်းထုတ်လုပ်မှုနဲ့တခြားသောမဟာဗျူဟာကျအမေရိကန်စီးပွားရေးလုပ်ငန်းတွေမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေကိုကန့်တတ်သွားမယ်လို့လည်းသမ္မတအေဂျီရောကရှင်းလင်းထားပါတယ်။အလေးထားရမယ့်အခြေခံအဆောက်အအုံတွေဤမှာရှိတဲ့အမေရိကန်လေယာဉ်တွေနဲ့အင်ချန်မြေတွေကိုလည်းကာကွယ်ပေးထားမှာဖြစ်ပါတယ်။အမေရိကန်ရဲ့ဤပညာကျွမ်းကျင်မှုနဲ့အရေးပါတဲ့ဤပညာလုပ်ငန်းတွေမှာရန်ဘက်နိုင်ငံတွေလုပ်ကင်ခွင့်မရအောင်လည်းကန့်တတ်ထားပါလိမ့်မယ်။တပိုင်းလျက်ကူးပစ္စည်း AI ဉာဏ်ရည်တူquantum နည်းပညာ၊စီးဝါနည်းပညာ၊အာကာသနဲ့တခြားသောနည်းပညာတွေအပါအဝင်အရေးကြီးတဲ့နည်းပညာလုပ်ငန်းတွေမှာအမေရိကန်ရင်းနှီးမြှုပ်နှံမှုတွေတရုတ်နိုင်ငံစီရွှေ့ပြောင်းမသွားအောင်ကန့်တတ်မှုအသစ်တွေလည်းတိုးမြင့်ကောင်းတိုးမြင့်နိုင်ပါသေးတယ်။ဒါကလည်းအမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုငွေကြေးတွေနဲ့တရုတ်ရဲ့စစ်ဘက်ရဲ့ဘက်ပေါင်းစပ်မဟာဗျူဟာကိုတပ်ပိုးရာမရောက်စေဖို့ဖြစ်ပါတယ်။အမေရိကန်ရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားကိုထိမ့်ရဆောင်ရွက်တဲ့တစ်ချိန်ထဲမှာရင်းနှီးမြှုပ်နှံမှုထိတ်တန့်နိုင်ငံတစ်ခုဖြစ်အောင်လှုပ်သွားဖို့သမ္မတထရမ့်ကစိတ်ပိုင်းဖြတ်ဆောင်ရွက်နေတာဖြစ်ပါတယ်လို့အင်ဂျီရောကအလေးပေးပြောဆိုပါတယ်။တရုတ်အပါအဝင်နိုင်ငံရဲ့ခြားတိုင်းပြည်တို့ဟာနောက်ဆုံးတော့ခင်မီဤပညာတွေညာနာမူပိုင်ခွင့်နဲ့မဟာဗျူဟာမြောက်စက်မှုလုပ်ငန်းတွေမှာလုပ်ပိုင်ခွင့်တွေရဖို့အတွက်အမေရိကန်ကုမ္ပဏီတွေမှာတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကိုစနစ်တကျလှုပ်ဆောင်နေကြသလိုဒါတွေကိုလည်းတန်တန်ရလိမ့်မယ်လို့အင်ဂျီရောကကြေညာပါတယ်။လက်ရှိအမေရိကန်စိုက်ပျိုးမြေဧက43သန်းလောက်ကိုနိုင်ငံခြားသားလူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်းတွေကပိုင်ဆိုင်ချပါတယ်။ဒါဟာအမေရိကန်နဲ့ဒီအားလုံးရဲ့နှစ်ရာခိုင်နှုန်းရှိပါတယ်။ဒီထဲမှာတရုတ်လုပ်ငန်းတွေကပြည်နယ်ပေါင်း28ပြည်နယ်မှာစိုက်ပျိုးမြေဧက35,000ကျော်ကိုပိုင်ဆိုင်ချတာပါ။တရုတ်ဟာသူ့ရဲ့စီးရီးထောက်လိုင်းရင်းနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းတွေမှာငွေကြေးပုံမှုသုံးဆွဲပြီးခင်မီတိုးတက်စေဖို့အတွက်အမေရိကန်ရဲ့အရင်အနီးဉာဏ်ပညာတွေကိုအသုံးချနေတာဖြစ်ပါတယ်။ဒါဟာဖြစ်အစုလိုက်အပြုံလိုက်ထိခိုက်သေးခြင်းစီတဲ့လက်နက်တွေ၊စိုက်ဘာစစ်ပွဲ၊နောက်တခြားသောအန္တရာယ်တွေနဲ့အမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုတိုက်ရိုက်ချိန်ချမှုလည်းဖြစ်ပါတယ်လို့အင်ဂျီရောကမှတ်ချက်ပြုပါတယ်။အမေရိကန်ပြည်ထောင်စုကိုအခွင့်ကောင်းယူတဲ့နိုင်ငံသားရန်ဘက်တွေကိုဟန်တာသွားမယ်လို့သမ္မတထရမ့်ကကတိပြုထားတာနဲ့အညီအမေရိကန်ရဲ့အကျိုးစီးပွားကိုဆောင်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုသာခွင့်ပြုပြီးအမေရိကန်ကုမ္ပဏီတွေတရုတ်နိုင်ငံအတွင်းရင်းနှီးမြှုပ်နှံတာတွေကိုဟန်တာဖို့နောက်တရုတ်ကအမေရိကန်ကိုဝယ်ယူနေတာတွေရပ်တန့်ဖို့အတွက်စီးမင်းတစ်တွေချမှတ်သွားမယ်အကြောင်းလဲကတိပြုပြောဆိုထားတာဖြစ်ပါတယ်ရှင်
အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ။